Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်စက်တင်ဘာလ30ရက်တောက်ကြနေညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီကနေ့ညနေခင်းအတွက်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်မအနာဂလာတို့တင်ပြသွားမှာပါဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းလေကြောင်းတိုက်ခိုက်မှုတွေကိုရုရှားနဲ့ဆီးရီးယားစစ်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရွတ်တွေဆိုပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကအပြင်းထန်ရှုံချလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအဆင့်မြင့်ဒုံးခွင်ဒုံးစနစ်တပ်ဆင်မဲ့နေရာတွေတခုကိုတောင်ကိုရီးယားကကျင်ညာလိုက်ပါတယ်။စီကာယောဂါကူးစက်ခံရနိုင်တဲ့အန္တရာယ်ရှိတဲ့အတွက်ခရီးသွားတွေသတိထားဖို့အမေရိကန်ယောဂါထိန်းချုပ်ရေးဌာန CDC ကနှုတ်ဆော်ချက်ထုတ်ပြန်လိုက်တဲ့အရှိတောင်အာရှနိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်လာပါတယ်။ဒီလိုသတင်းတွေကြားဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာက NLD အစိုးရတည်ရဲ့6လတာကာလအတွင်းပြည်တွင်းငင်းကြမ်းရေးအတွက်ဦးစားပေးဆောင်ရွက်ခဲ့တဲ့အကြောင်းကို
The first priority of our new government is to bring about a national reconciliation and harmony between all parts of our society.
မြန်မာအစိုးရရဲ့တိုင်းမင်ခင်ပုတ်ကူတော်ဆန်းစုကြည်ကအခုလိုပြောသွားတာကိုနောက်ပိုင်းမှာပြည်စုံနားဆင်ကြမှာပါ။ဒါပြင်တန်လွင်မြစ်ပေါ်ကရေကာတာစီမံကိန်းအကြောင်းနဲ့အရှိတောင်အာရှကဇီကာဗိုင်းရပ်စ်ပိုးအန္တရာယ်စတဲ့သတင်းတွေကိုလည်းအခုညနေခင်းမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါရှင်။
ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကအရက်သားတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေကိုရုရှားနဲ့ဆီးရီးယားစစ်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရွတ်သွေးဆိုပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့မစ္စတာအိုဘားမားတို့ဂျာရာဘရင်းနေကတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပြီးဆီးရီးယားနိုင်ငံတွင်တိုက်ပွဲတွေရပ်တန့်ဖို့နဲ့လူမှုကူညီရေးပစ္စည်းတွေဝင်ရောက်ခွင့်ပေးဖို့ရုရှားနဲ့အဆက်အစိုးရမှအထူးတာဝန်ရှိတယ်ဆိုတာကောင်းဆောင်တို့တို့သဘောတူညီခဲ့ကြတယ်လို့အင်ဖီရိုကပြောပါတယ်။အလက်ပိုမြို့အရှေ့ပိုင်းကတပုံတွေကိုရုရှားကဆက်ပြီးပုံကျဲတိုက်ခိုက်နေတာကြောင့်ရုရှားနဲ့တန်တမာရေးနယ်လန့်အရာပြောဆိုဆွေးနွေးမှုတွေရပ်သွားတော့မယ့်အနေအထားရောက်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအစောပိုင်းမှာပြောသွားပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတော်အရက်သားအများအပြားအပါအဝင်လူပေါင်း 9,000 ထက်မနည်းတိစုံခဲ့ရတယ်လို့လူအခွင့်အရေးလေလာဆောင်ကြည့်ရေးအဖွဲ့တစ်ဖွဲ့ကတောက်ကြားနေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားအတော်များများလည်းဒဏ်ရာရသွားတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်အရေးလေလာဆောင်ကြည့်ရေးအဖွဲ့ကပြောပါတယ်။အလက်ပိုမြို့အတွင်းမှာလည်းအရက်သားထောင်ပေါင်းများစွာပိတ်မိနေပြီးတဝက်ကျော်ဟာကလေးငယ်တွေဖြစ်ပါတယ်။ရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ရုရှားပြောသမျှကိုအလေးအနက်ထားပြီးတော့ဆက်ဆွေးနွေးဖို့လက်တွေမကျတော့ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်ရုရှားရဲ့မဟာမိတ်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အပေါ်ဖိအားပေးဖို့နဲ့အပြစ်ရပ်ပြီးတော့ကုလသမဂ္ဂရဲ့လူမှုကူညီရေးကာရန်တွေအလက်ပိုမြို့ကိုဝင်ရောက်ခွင့်ပေးဖို့အမေရိကန်ကရုရှားကိုတိုက်တွန်းနေတာဖြစ်ပါရယ
်ဆူဒန်နိုင်ငံမှာတော့အစိုးရကဓာတ်လက်နက်တွေသုံးခဲ့တာကြောင့်ယောဂဝေဒနာတွေခံစားနေရခဲ့ရတယ်လို့နေရက်ထွက်ပြေးစွန့်ခွာသူတွေကစွဆွဲထတာကိုဆူဒန်တရားရေးဝန်ကြီးကညှင်းဆန်လိုက်ပါတယ်။ဆူဒန်နိုင်ငံအနောက်ပိုင်းဒါဖာပြည်နယ်ဂျဘယ်မေရာတောင်ပေါ်ဒေသကရွှေပြောင်းဒုက္ခသည်တွေအနေနဲ့အရေပြားအဖုပိတ်နဲ့အနီကွက်ထွက်တာအရေပြားကွာကျတာမျက်စိကန်းသွားတာပါဝင်မျက်လုံးယောဂါတွေသွေးအန္တရာယ်ဝမ်းလျှော့တာနဲ့ပြင်းထန်တဲ့အသက်ရှူလမ်းကြောင်းယောဂါတွေခံစားခဲ့ရတယ်လို့အပြည်ပြည်ဆိုင်ရာလူခွင့်ရေးဖွဲ့ Amnesty International ကမနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အခုလိုခံစားခဲ့ရတာကိုဇန်နဝါရီလကနေစပြီးရွာသားတွေကလာထုတ်ပြောတာပါလို့ပြောလာတဲ့ဒီအပြည်ပြည်ဆိုင်ရာလူခွင့်ရေးဖွဲ့ကြီးကဒီဒဏ်ရာလက္ခဏာတွေဟာဆူဒန်ဆွေးရသုံးခဲ့တဲ့ဓာတုလက်နက်တွေကြောင့်ဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်။ဒီလူခွင့်ရေးဖွဲ့ကဆက်ပြီးကလေးတွေပါဝင်လူပေါင်း250လောက်အထိဒီဓာတုလက်နက်နဲ့တိုက်ခိုက်မှုကြောင့်တေခဲ့ရပြီးနောက်ထပ်လူပေါင်းရာတွေနဲ့ချီပြီးလဲဒဏ်ရာတွေခံစားနေရဒုံပဲလို့ဖော်ပြခဲ့ပါတယ်။ဒါပေမဲ့ဆူဒန်တရားရေးဝန်ကြီးအဝတ်ဟက်ဆန်အယ်နာကတော့ဒီမတရားဆွဆဲချက်တွေကိုကြားရတာလုံးဝအံ့ဩသွားတယ်လို့မနေ့ကစာရေးတုံ့ပြန်လိုက်ပါတယ်။ဝန်ကြီးအယ်နာကဆက်ပြီးသူ့ကိုအခုလိုမတရားရက်စက်တဲ့လူခွင့်ရေးပြစ်မှုကြီးမျိုးနဲ့ဆွဆွဲခံရတာဒါပထမဆုံးအကြိမ်ပဲလို့ဆိုပါတယ်။ဝန်ကြီးအယ်နာရဲ့စာထဲမှာပဲအစိုးရအချက်လက်စုံစမ်းရေးအဖွဲ့အနေနဲ့ဒီဂျဖာဒေတာကိုဖေဖော်ဝါရီလမှာတွားခဲ့တုန်းကဒီဒေတာကန်ရာသွားတွေအနေနဲ့သူတို့စစ်ပွဲကနေတင်းချောင်ထွက်ပြေးခဲ့တယ်ဆိုတာကိုသာပြောပြီးအခု Amnesty ကပြောသလိုယောဂလက္ခဏာတွေအကြောင်းကိုတော့တလုံးတောင်ထည့်မပြောခဲ့ဘူးလို့ဆိုပါတယ်ခင်ဗျ
ကြာရာပရင်းနဲ့မနက်ခင်းကခီးသွာလာများတဲ့မနက်ရုံတက်ချိန်နယူးဂျာစီပြည်နယ်ဘုံတွေဘူရာယုံတစ်ခုကိုအချိန်နဲ့ဝင်တိုက်ခဲ့တဲ့မိရထားထဲကအချက်အလက်မတန်းတင်ဆက်ကိုလေးလာဖို့အမေရိကန်အစိုးရအရာရှိတွေကပြင်ဆင်နေကြပါတယ်။ဒီဖြစ်ရက်အတွင်းလူတယောက်တေဆုံးပြီးတော့တရားကြောထိခိုက်ဒဏ်ရာရခဲ့တာပါ။ရထားထဲကမတန်းတင်ဆက်ဟာလေယာဉ်တွေမှာပါတဲ့ black box လို့ခေါ်တဲ့လေယာဉ်မတန်းတင်ဆက်လို့ပါပဲ။အခုရထားမတန်းတင်ဆက်ကနေရထားတိုက်တဲ့အချိန်နဲ့ဘာကြောင့်ရောက်ခဲ့ရတယ်ဆိုတာကိုသိအောင်ရှာဖွေနေရမှာအထောက်အကူပေးနိုင်လိမ့်မယ်လို့နိုင်ငံတော်ကူးတန်းသွားလာမှုဆိုင်ရာဘေးကင်းလုံခြုံရေးဘုတ်အဖွဲ့အရာရှိတွေကပြောပါရယ်ရထားထဲကနေမတန်းတင်ဆက်ကိုဆွဲထုတ်လို့ရတာနဲ့အခုဖြစ်ခဲ့တဲ့ရထားအရှိန် break စတာတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုသိနိုင်မှာဖြစ်တယ်လို့ကူးတန်းသွားလာမှုများဆိုင်ရာဘေးကင်းလုံခြုံရေးဘုတ်အဖွဲ့တူဥက္ကဋ္ဌတီဘဲလာဒင်ဇာကပြောပါရယ်ဒဏ်ရာရသူတွေထဲမှာတဦးပါဝင်ဖြစ်တဲ့ရထားမောင်းသူဟာခုဆိုရင်စီယုံကနေပြန်ဆင်းလာနိုင်ပြီဖြစ်ပြီးစုံစမ်းစစ်ဆေးသူတွေနဲ့အတူပူးပေါင်းဆောင်ရွက်နေတယ်လို့အစိုးရအရာရှိတွေကပြောပါရယ်ရှင်
အစ္စရေးကောင်းဆောင်ရှင်မန်ဘဲရက်ဆဲဇာဗနာခန္ဓာမှာအမေရိကန်သမ္မတဘရက်အိုဘားမားကဝန်ထဲစကားပြောရမှာမစ္စတာဘဲရက်ဆာ20ရာစုရဲ့အရေးပါတဲ့ပုဂ္ဂိုလ်ကြီးတွေထဲမှာတယောက်ပါဝင်ဖြစ်တယ်ဆိုပြီးမစ္စတာဘဲရက်ဆာတောင်အာဖရိကခေါင်းဆောင်နယ်ဆယ်မန်ဒဲလာနဲ့ဗြိတိန်ပြည်မကြီးအဲလစ်ဘတ်တို့လိုသူလေးစားရတဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။အိုဘားမားကအမေရိကန်နဲ့အစ္စရေးနှစ်နိုင်ငံလုံးဟာအလွယ်တကူအလျှော်မပေးတဲ့အတွေးခေါ်ကင်ဆယ်ထားသူတွေနောက်လှုပ်ရှားရုန်းကန်ခဲ့ရတဲ့ရွှေပြောင်းအခြေချနေထိုင်သူတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတွေဖြစ်တဲ့အစ္စရေးနဲ့ပါလက်စတိုင်းကြားပဋိပက္ခဖြစ်ရှင်းမှာလဲမစ္စတာပဲရက်ဆန်ဆောင်ခွဲတာတွေကိုဂုဏ်ပြုပြောဆိုသွားပါတယ်။သမ္မတဥပမာကသူ့ရဲ့မိန်းကွန်းအစမှာပဲရှေ့တန်းမှာထိုင်နေတဲ့ပါလက်စတိုင်းကောင်းဆောင်မိုဟာမက်အဘတ်စ်ကိုညှဉ်းပြခဲ့ပြီးအခုလိုမစ္စတာဘတ်ဇာဗနာခန္ဓာကိုအရောက်လာတာဟာအစ္စရေးနဲ့ပါလက်စတိုင်းကြားမှာမပြီးသေးတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေကိုအလေးထားပြီးလာသတိပေးတာပဲလို့ချီးကျူးလိုက်ပါတယ်။ပါလက်စတိုင်းကောင်းဆောင်မစ္စတာအဘတ်စ်နည်းနဲ့လဲဇာဗနာခန္ဓာမတိုင်ခင်မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုနဲ့လက်ဆွဲနှုတ်ဆက်ပြီးစကားနယ်ကပြောခဲ့ပါတယ်။ပါလက်စတိုင်းအကြီးအကဲရရှိသူကလည်းမစ္စတာအဘတ်စ်နည်းနဲ့အခုလိုတက်ရောက်လာတာကသူ့ပြည်သူတွေဟာငြိမ်းချမ်းရေးကိုလိုလားပြီးရှမွန်ပါရက်စ်ကိုငြိမ်းချမ်းရေးအတွက်ကြိုးပမ်းသူတွေကိုလေးစားသိမှတ်ပြုတယ်ဆိုတာကိုအစ္စရေးတိုင်ဝမ်သိအောင်အခိုင်အမာလာပြောဖို့မျှော်လင့်ပြီးလာတာလို့ဆိုပါတယ်ခင်ဗျာ။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာအမေရိကန်ကဆောက်လုပ်ပေးမဲ့အဆင့်မြင့်ဒုံခွင်ထုံးစနစ်တပ်ဆင်မဲ့နေရာတစ်ခုကိုတောင်ကိုရီးယားကကြေညာလိုက်ပါတယ်။ THAAD လို့အတူကောက်ခေါ်တဲ့ဒုံခွင်ထုံးစနစ်ကိုကောက်ကွင်းတစ်ခုမှာတပ်ဆင်သွားဖို့ရည်ရွယ်ထားတယ်လို့ကောက်ွယ်ရေးဝန်ကြီးဌာနကတောက်ကြားနေမှာပြောပါတယ်။ဒီနေ့အစောပိုင်းမှာပဲဒုံခွင်ထုံးစနစ်ကိုတောင်ကိုရီးယားမြို့တော်ဆိုလ်ရဲ့အရှေ့တောင်ဘက်ကျေးလက်ဒေသကဆန်ဂျိုးမှာတပ်ဆင်သွားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကသဘောတူညီခဲ့ကြတာပါ။ဒါပေမဲ့လည်းဒီဒုံခွင်ထုံးစနစ်ကြောင့်ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်အပေါ်တက်ရောက်မှုရှိလာမယ့်အချက်နဲ့ဒီဒေသကိုမြောက်ကိုရီးယားကပြစ်မှတ်ထားလာမှာကိုစိုးရိမ်ကြတဲ့အတွက်ဒေသခံတွေကကန့်ကွက်ခဲ့ကြပါတယ်။ဒုံခွင်တုံးစနစ်ကိုလက်တုံပြန်တိုက်ခိုက်တော်မယ့်အပြင်တောင်ကိုရီးယားကိုမီးပင်လဲနဲ့ပြပုံပွားရောက်သွားအောင်လှုပ်ပစ်မယ်လို့မြောက်ကိုရီးယားဘက်ကချိန်ချောက်ထားတာပါ။ဒုံခွင်တုံးစနစ်တည်ဆောက်မဲ့ကောက်ကွင်းဟာလွတ်တီးစားတောက်ကုန်းနဲ့လက်ကားရောင်းတဲ့ကုမ္ပဏီပိုင်ဖြစ်ပြီးလေကြောင်းအခြေစိုက်စခန်းရဲ့မြောက်ဘက်18ကီလိုမီတာအကွာအဝေးမှာတည်ရှိတာဖြစ်ပါတယ်။ဒီနှစ်အတွင်းမြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်ပစ်လို့မှုတွေနဲ့နျူကလ িয়ার စမ်းသပ်မှုတွေမကြာခဏလှုပ်လာတာကြောင့်တောင်ကိုရီးယားနိုင်ငံတွင်ဒုံခွင်တုံးစနစ်ချတာပေါ့အမေရိကန်နဲ့တောင်ကိုရီးယားတို့ကသဘောတူညီခဲ့ကြတာဖြစ်ပါတယ်
။ဇီကာယောဂါအကူဆက်ခံရတဲ့အနေရရှိတဲ့အတွက်ခီးသွွားတွေကိုသတိထားဖို့အမေရိကန်ယောဂါထိန်းချုပ်ရေး CDC ကနှုတ်ဆော်ချက်ထုတ်ပြန်လိုက်တဲ့အရှိတောင်အာရှနိုင်ငံပေါင်း17နိုင်ငံမှာမြန်မာနိုင်ငံလည်းပါဝင်လာပါတယ်။ဇီကာဗိုင်းရပ်စ်အကူဆက်ခံရနိုင်တဲ့အလားအလာရှိတဲ့မြန်မာနိုင်ငံမှာခီးသွွားတွေအတွက်ဘယ်အတိုင်းအထားထိအနေရရှိတယ်ဆိုတာကိုတော့မသိနိုင်ပေမဲ့ယောဂါအကူဆက်မှုအသစ်တွေဖြစ်ပေါ်ပြန့်နှံ့နေတဲ့တခြားဒေသတွေထက်တော့လျော့ပါနိုင်တယ်လို့လည်းဒီနေ့ထုတ်ပြန်လိုက်တဲ့ CDC ရဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။ကိုဝင်ဆောင်ချိန်မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့မိခင်တွေအနေနဲ့မိုးရွာပါချွေးရင်းချက်တွေနဲ့ကလေးငယ်တွေမွေးဖွားလာနိုင်တဲ့အနေနဲ့ရှိတဲ့အတွက်မိခင်လောင်းတွေအနေနဲ့ခီးမသွားခင်ဆရာဝန်တွေနဲ့တိုင်ပင်ဖို့ဒါမှမဟုတ်အစီအစဉ်ကိုရွှေ့ဆိုင်းဖို့ကိုလည်းဒီကြေညာချက်မှာအကြံပြုထားပါတယ်။မကြာသေးခင်ကမြန်မာနိုင်ငံကိုသွားခဲ့ကြတဲ့ကိုဝင်ဆောင်မိခင်တွေဒါမှမဟုတ်ဇီကာရောဂါလက္ခဏာရှိသူတွေကိုဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုတွေလုပ်တင်တယ်လို့လည်းဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာအစိုးရရဲ့ပြည်သူ့ကြမ်းမဲ့ရေးဥစည်းထဏာကတော့မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံပါဝင်ရှေ့တောင်အာရှနိုင်ငံတို့မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေသတင်းတွေရှိနေပေပြီးနောက်မှာပဲအပြည်ပြည်ဆိုင်ရာလေဆိပ်စိတ်ကန်းနဲ့နေဆက်ဝင်ထွက်တွေကိုစောင့်ကြည့်စစ်ဆေးတာပါဝင်ရောဂါကူးစက်မှုကိုကာကွယ်နေအောင်ဆောင်ရွက်ဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျ။
မြန်မာနိုင်ငံမှာအလုပ်သမားအခွင့်အရေးကာကွယ်မှုတိုးမြှင့်ဖို့လုပ်ငန်းခွင်ပေးအန္တရာယ်ကင်းရှင်းဖို့နဲ့ဝန်ထမ်းတွေရဲ့ကြမ်းမာရေးဆောင်ရှောက်မှုပေးဖို့အပြင်ကလေးအလုပ်သမားခိုင်းစေမှုကိစ္စရပ်တွေကိုဖော်ထုတ်ဖို့ဒီအပိုင်းတွေမှာပြုပြင်ပြောင်းလဲဖို့လိုတယ်လို့နီနိုဖလဲပွဲမှာပြောပါရယ်မြန်မာအလုပ်သမားရေးအတွက်အမေရိကန်အပါအဝင်နိုင်ငံတွေရဲ့နီနိုဖလဲပွဲမှာဆွေးနွေးကြသူတွေကပြောကြားသွားတာပါအလုပ်သမားဥပဒေပြင်ဆင်ခြင်းနဲ့အတင်းအဖွဲစွန့်ရည်တိဆောက်ခြင်းဆိုင်ရာပါဝင်ဆောင်ရွက်သူများဆွေးနွေးပွဲကိုရန်ကုန်မြို့မှာစက်တင်ဘာလ29နဲ့30ရက်တာကျင်းပပြီးထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောထားတာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာအလုပ်သမားရဲရပြုပြင်ပြောင်းလဲရေးနဲ့ဒီလိုငန်းရက်တွေအတွက်အထောက်ပံ့ဖြစ်မဲ့စီမံကိန်းတွေသုတေသနလုပ်ငန်းတွေကိုအထောက်အကူဖြစ်ဖို့ဆွေးနွေးခဲ့ကြပါတယ်အလားတူတတိယအကြိမ်ဆွေးနွေးပွဲကို2019မှာကျင်းပဖို့လည်းသဘောတူညီခဲ့ကြပါတယ်ဒီလိုကြိုးပမ်းမှုတွေဖြစ်မြောက်ဖို့အတွက်သက်ဆိုင်တဲ့နိုင်ငံတွေအဖွဲ့အစည်းတွေအားလုံးပါဝင်လှုပ်ဆောင်ကြဖို့တိုက်တွန်းထားပြီးဒီကမှတစ်ဆင့်မြန်မာနိုင်ငံမှာအဖက်ဖက်ရေရှည်တည်တံ့ခိုင်မြဲတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့အခြေခံအလုပ်သမားအခွင့်အရေးနဲ့ပတ်သက်လို့တော့ဒီလုပ်ငန်းစဉ်တွေကိုမြင့်တင်တဲ့အနေနဲ့အခုလို ILO နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်နဲ့မြန်မာဒိန်းမတ်ဂျပန်အမေရိကန်ဥရောပသမဂ္ဂတို့က2014ခုနှစ်မှာစတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင
်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကမူရစ်ဆေးဝါးနဲ့ပတ်သက်လာရင်ဟစ်တလာလိုပဲလူသန်းနဲ့ချီတပ်ပစ်ချင်တယ်လို့ဒီနေ့ပြင်းပြင်းထန်ထန်ထုတ်ပြောလိုက်ပါတယ်သမ္မတဒူတာတေကဖိလစ်ပိုင်နိုင်ငံမှာမူရစ်ဆေးဝါးသုံးဆက်မှုရပ်တန့်ဖို့ဆိုရင်ဂျာမနီမှာဟစ်တလာလူသန်းနဲ့ချီတက်ခဲ့တယ်လို့အခုဖိလစ်ပိုင်မှာမူရစ်ဆေးသုံးသူသုံးသန်းရှိတာကြောင့်အကုန်လုံးကိုတပ်ပစ်ချင်တယ်လို့နိုင်ငံတောင်ပိုင်းဒါဗောင်းမြို့မှာထုတ်ပြောလိုက်ပါတယ်ပြည်နိုင်ငံကပြန်လာပြီးလေးမှာပဲအခုလိုပြောတဲ့သမ္မတဒူတာတေအနေနဲ့အရင်ဖိလစ်ပိုင်ထက်လွတ်တော်မှာလည်းမူရစ်ဆေးဝါးတိုက်ဖြတ်ရေးတန်းတိုးချိန်တော့လူခွင့်ရေးစွဲချက်တွေကြောင့်တော့ဒီဆေးဆွဲသူတွေနှင်းနှီးကိုနှက်ဆောက်ပေးမှာမဟုတ်ဘူးလို့ပြောခဲ့ပြပါတယ်ခင်ဗျာ
နန်းလောင်နဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အစိုးရအသစ်ဆောင်ရွက်ချက်တွေအကြောင်းပြောသွားတဲ့သတင်းကိုကြည့်အောင်ပါမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်တက်လာခဲ့တဲ့6လတာကာလအတွင်းမှာမျိုးသားပြန်လည်တင့်မြင့်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာဒီကနေ့ကျင်းပတဲ့ ASEAN ပါလီမန်များညီလာခံဖွင့်ပွဲမှာပြောကြားလိုက်ပါတယ်ဒါပြင်ရခိုင်အရေးကိစ္စအပါအဝင်မြန်မာနိုင်ငံရင်းဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းကြော်လွှားနိုင်ဖို့ကြိုးပမ်းနေပြီးတော့အိန္ဒိယနိုင်ငံတွေအနေနဲ့လည်းအပြူသဘောဆောင်ကူညီကြဖို့တိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုတော့ကိုရီးယားနိုင်ငံကပြောပြပေးမှာပါ
38ကြိမ်မြောက်အာဆီယံပါလီမန်များညီလာခံကိုနေပြီးတော့မှဒီကနေ့စတင်ဖွင့်လှစ်ခဲ့ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအဖွဲ့မိန်ကိုပြောကြားခဲ့ပါတယ်။စူရာတက်တက်လာခြင်းကစတင်ပြီး6လတာကာလအတွင်းမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဦးစားပေးလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကသူ့ရဲ့မိန်ကွန်းအတွင်းမှာအခုလိုပြောကြားခဲ့ပါတယ်
။ The first priority of our new government is to bring about a national reconciliation and harmony.
ကျမတို့အစိုးရတဲ့ရဲ့ပထမဦးစားပေးလုပ်ငန်းစဉ်ကတော့ကျမတို့လူ့အဖွဲ့အစည်းတစ်ခုလုံးမှရှိတဲ့အစိတ်ပိုင်းအားလုံးအကြားအမျိုးသားပြန်လည်ရင်ကြားစေရတဲ့တဟဇာတာဖြစ်ရေးကိုဖော်ဆောင်ဖို့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့လမှာပဲစစ်မှန်တဲ့ Democratic Federal ပြည်ထောင်စုထူထောင်ဖို့ခြေလှမ်းတရအနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုနေပြည်တော်မှာကျင်းပခဲ့ပါတယ်။ကျမတို့နိုင်ငံလွတ်လပ်ရေးရချိန်ကစလို့အစဲစုနဲ့နဲ့ချီဖြစ်ပွားခဲ့တဲ့ပြည်ပခါတွေနေကုန်းချုပ်အဆုံးတတ်နိုင်ဖို့အရင်အစိုးရကစတင်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကျမတို့အနေနဲ့ပြီးမြောက်အောင်မြင်အောင်လှုပ်ဆောင်ပြီးတော့ကျမတို့ပြည်သူအားလုံးနှစ်ပေါင်းများစွာမျှော်လင့်တောင်းတနေတဲ့ထာဝရငြိမ်းချမ်းရေးရရှိအောင်လို့စောင့်ကြည့်ဖို့ရည်မှန်းထားပါတယ်
NLD ဆိုရကအမျိုးသားပြန်လည်တင့်မြက်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်နေတဲ့အပေါ်မှာထောက်ခံတယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်အတွင်းမှဦးဆိုင်ညွန့်လွင်ကပြောပါတယ်။ဆိုရတဲ့လက်ထက်မှာအမျိုးသားပြန်လည်တင့်မြက်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးတွေတိုးတက်မှုတွေရှိလာပေမဲ့မဟာမိတ်တွေနဲ့အခုထပ်ပေါ်ပြီးတော့ပူးပေါင်းဆောင်ရွက်တင့်တယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ်
။အားရကျနာမှုရှိတယ်လို့ဘယ်သူမှပြောလို့ရမှာမဟုတ်ပါဘူး။ဘယ်အစိုးရပဲလို့ရမှာမဟုတ်ပါဘူး။သို့တော်လည်းပဲဟိုအရင်ထက်စာတော့အခုပုံပြောဟောဖြစ်လာပါလေတိုးတက်မှုရှိပါလေမြလာကမလက်မမထိုးရတဲ့လူတွေပထမဦးဆုံးတက်ခွင့်ပေးတာလို့တော့ဆွေးဆွေးကြီးတက်လာတာလို့ဟိုကောင်းပါလေသူတို့လည်းပဲသူတို့ပြောနေတာကဒီလုပ်ငန်းနေနဲ့ပတ်သက်လို့ပေါ့နော်ကူညီခြင်းတဲ့လူတွေရောနော်ကူညီနိုင်တဲ့လူတွေရောပူးပေါင်းဆောင်ရွက်ခြင်းတဲ့လူတွေရောပူးပေါင်းဆောင်ရွက်နိုင်တဲ့လူတွေဝန်းရံတဲ့လူတွေလည်းအများကြီးရှိပါတယ်ဒါပေမဲ့အလုံးအကျွန်တော်တည်သလောက်ကသူတို့ဘာကူညီရမလဲဘယ်လိုဝန်းရံရမလဲဆိုတာမသိတဲ့အချက်ပဲကျွန်တော်ထင်တယ်မဟာမိတ်တွေကိုအခိုင်အလျောက်တော့လက်တွဲဆွေးနွေးမှာပုံပြီးတော့ကောင်းမယ်လို့ထင်ပါတယ်
ပြည်တွင်းငြိမ်းချမ်းရေးနဲ့အတူ NLD အစိုးရအသည့်အတွက်နောက်ထပ်စိန်ခေါ်မှုတစ်ခုကတော့ရခိုင်ပြည်နယ်ကမတူညီတဲ့လူမှုအတိုင်းအဝိုင်းတစ်ခုကြားတစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့ကိစ္စဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းတစ်ဖက်နဲ့တစ်ဖက်အဆင်ပြေပြေသဟဇာတာဖြစ်ဖို့ NLD အစိုးရကကြိုးပမ်းဆောင်ရွက်နေတယ်လို့ဒေါန်ဆန်းစုကြည်ကဒီကနေ့ပြောကြားသွားပါတယ်
။ We are also striving to bring harmony and understanding between the different communities.
ရခိုင်ပြည်နယ်မှာရှိတဲ့မတူညီတဲ့အတိုင်းအဝိုင်းတွေကြားမှာသဟဇာတာဖြစ်မှုနဲ့နားလည်မှုတွေစောင့်ကျင်းပေးနိုင်ဖို့ကိုလည်းကျွန်တော်တို့ဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်အခြေအနေဟာရှုပ်ထွေးနေနေပါတယ်။ကျမတို့နိုင်ငံရဲ့အနေနဲ့မိကိုကြော်ပြီးတော့အာဆီယံဒေသပြင်ပကမ္ဘာရဲ့အစိုးရပူပန်စရာကိစ္စတစ်ခုဖြစ်လာနေပါတယ်။ကျမတို့အစိုးရအသည့်စတင်ဖွဲ့စည်းခြင်းကစပြီးတော့ဒီစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်မှုကြိုးပမ်းနေပါတယ်။ဒီစိန်ခေါ်မှုတွေကိုဘက်ပေါင်းစုံကနေပြီးတော့တုံ့သက်ဖြည့်ရှင်းနိုင်တဲ့နေရာမှာကျမတို့ကိုကူညီဖို့အတွက်ကျမတို့ကိုကူညီနိုင်ဖို့အတွက်ဒေါက်တာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုလည်းဖွဲ့စည်းခဲ့ပါတယ်။
မြန်မာနိုင်ငံအနေနဲ့တစ်ချိန်ကရှေ့တောင်အာရှဒေသမှာထိတ်တန့်ရောက်ခဲ့ပေမဲ့စစ်ဆိုးရွားတွေလက်အောက်မှာနှိမ့်ကြတဲ့အခြေအနေတွေကြုံခဲ့ရပြီးတော့အခုခါမှာအရသာစစ်စစ်ဆိုးရွားကတိုင်းပြည်ပြန်လည်ထူထောင်ဖို့ကြိုးပမ်းနေသလိုဒေသရင်းနိုင်ငံတွေနဲ့လည်းမြန်မာနိုင်ငံအပေါ်မှာအပြုသဘောဆောင်တဲ့အကူအညီတွေပေးကြဖို့ဒေါက်ဆန်းစုကြည်ကအလေးထားပြောကြားသွားပါတယ်။ဆိုးရွားတွေရဲ့လက်ရှိလှုပ်ဆောင်နေတဲ့အပေါ်မှာမြန်မာနိုင်ငံရဲ့အကဲခတ်ဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ်
။အခုချိန်ရင်ဒီ21ရာစုပင်လုံညီလာခံကွန်ဘွေးလိုပဲပြောပါစို့တကယ်ကိုညီလာခံအစ်စ်ကြီးကတော့မဆနိုင်သေးဘူးပေါ့အဲ့အရာကြီးကိုစပြီးတော့သူတို့ကျင်းပလိုက်နိုင်ပြီဒီကျင်းပလိုက်တဲ့စီမှာလွတ်လပ်ရပြီးကလေးကတမိုင်းမှာမတွေ့ရဘူးတဲ့အဖြစ်ချင်းတွေအကုန်လုံးဒီမှာလာပြီးတော့မှဟိုတတ်မတော်ရောတော်ရရလက်နဲ့ကင်နေရောပြည်သူလူထုကရွေးကောက်တင်ပြောင်းလိုက်တဲ့ပုံကိုယ်တွေရောအကုန်လုံးဒီမှာဆုံပြီးတော့မှအဲပြောဆိုညှိနှိုင်းတဲ့ဟိုစကားဝိုင်းကြီးကိုစပြီးတော့မှတည်လိုက်နိုင်ပြီဆိုတာကလည်းဒါတိုးတက်မှုပဲပြီးတော့မှရခိုင်ကိစ္စဆိုရင်လည်းကျွန်တော်တူချင်းအမြင်ကတော့တိုးတက်မှုတွေအများကြီးရှိတယ်လို့တော့မြင်တယ်။ဒါပေမဲ့ဒီပြဿနာတွေကနှစ်ပေါင်းများစွာရှိလာတဲ့ပြဿနာတွေဖြစ်တဲ့အခါကျတော့အခုမှဟိုတိုးတက်မှုဆိုတာကစရုံပဲစပြီးတဲ့အခါကျတော့ဟိုရှေ့ကိုအများကြီးသွားရအောင်မယ်လို့တော့ကျွန်တော်မြင်ပါတယ်
။အာဆီယံပါလီမန်များညီလာခံကတော့ဒီကနေ့စက်တင်ဘာ30ရက်နေ့ကစတင်ပြီးအောက်တိုဘာ3ရက်နေ့ထိနေပြည်တော်မှာ၄ရက်ကြာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်တော့တာပါ။အခုဆက်ပြီးတော့တန်လွင်မြေရေကတာစီမံကိန်းအကြောင်းကိုကြည့်အောင်ပါ။တန်လွင်မြစ်ပေါ်မှာရေအားလျှပ်စစ်ထုတ်လုပ်မဲ့အစီအစဉ်ကိုမြန်မာအစိုးရကကြီးညာခဲ့ပြီးမကြခင်ပါပဲဒေသတွင်းမှာတိုက်ပွဲတွေပေါ်ပေါက်လာနေတဲ့အတွက်ရေကတာတိဆောက်ရေးစီမံကိန်းနဲ့ဆက်နွယ်မှုရှိနေတယ်လို့ဒေသခံသဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတွေကဆွဆွဲလိုက်ပါတယ်တန်လွင်မြစ်ပေါ်ကဟတ်ကြီးရေကတာစီမံကိန်းအကောင့်ထဲမဖို့ခင်ပါတဲ့လက်နက်ကန်တိုက်ပွဲတွေပေါ်ပေါက်နေတဲ့အတွက်စီမံကိန်းကလက်တွေ့အကောင့်ထဲဖော်ခဲ့ရင်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာပဋိပက္ခတွေပုံမကြီးထွားလာနိုင်တယ်လို့လည်းသတိပေးနေကြပါတယ်ပြည်စုံကတော့ထိုင်းချေဆိုင် VOA သတင်းထောက်နိုင်ကွန်းအင်ကာနေသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကရင်ပြည်နယ်မဲရဝဲဒေသမှာလက်တလို့ဖြစ်ပွားနေတဲ့တိုက်ပွဲဟာတန်လွင်မြစ်ပေါ်တည်ဆောက်မဲ့ဟတ်ကြီးရေကတာစီမံကိန်းနဲ့တိုက်ရိုက်ဆက်ဆံနေတယ်လို့ကရင်မြစ်ချောင်းစောက်ကြီးရေကွန်ရက်ကပြောဆိုလိုက်တာဖြစ်ပါတယ်ဒီဆက်နွယ်မှုနဲ့ပတ်သက်လို့လည်းအစိုးရကစာထုတ်ပြန်ပြတာနဲ့ပတ်သက်လို့ဖွဲ့ရတာဝန်ရှိသူစောတာဘိုးကခုလိုပြောပါတယ်
ဟတ်ကြီးရေကတာစီမံကိန်းကို2020ခုနှစ်ထဲမှာပြီးရမယ်ဆိုတဲ့စီမံကိန်းမျိုးမှာတမ်းမျိုးကျွန်တော်တွေ့ရတယ်ဗျအဲ့ရမယ်ကြောင်းလာကုန်တာလေဟိုအဲ့ဒီတက်မှာဖတ်လို့တင်းမာမှုနဲ့ conflict ဖြစ်တယ်ဗျ။ဖြစ်ရနေအခုလက်တော်ဝန်နဲ့တခြားမှာရှိရဲကြီးရသားတွေကိုအခုပြန်ကြီးကိုဆင်းလာတယ်ဆင်းလာပြီးရတယ်အဲ့ဒီကတော့အခုတော့ဒီမှာဖြစ်တဲ့ဒီဆက်ဆက်ဆက်ကတော့စိတ်ထုတ်ခနိုင်ပြီလို့ပြောတယ်။အခုဒီဆယ်ရည်နီးနောက်ပိုင်းမှာပြန်လာလို့လည်းတော့ဒီတန်လူမျိုးတခြားမှာရှိရဲရွာတွေကိုလည်းဆက်ဆင်းလာနိုင်တယ်ဗျ။အဲ့ဒီတန်လူမျိုးတခြားမှာဆိုအများကြီးပဲရွာတွေကတော့နံပါတ်ပြန်လဲကိုထိန်းချုပ်တယ်။လမ်းကိုဘာကြောင့်ထိန်းချုပ်လဲဆိုတော့ဒီလမ်းကကိစ္စကတော့သူရှိမှန်းတယ်ဘူးတဲ့အတော်ဆုံးပြန်လာရဲ့တကူဖြစ်တယ်ကျွန်တော်တို့ဒါကိုမြင်ရတယ်ဗျ
ပြည်ကတဲ့စတဲ့မာလာ၁၆ရက်နေ့နောက်ပိုင်းကစပြီး DGB ခွဲဆွဲဖွဲ့ရဲ့အခြေပြုအရမဲရဝဲဒေသကိုကရင်နယ်ကြားစောက်တပ်နဲ့မြမတပ်မတော်ပူပေါင်းတပ်တို့ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးလမ်းကျောတစ်လျှောက်ကိုထိန်းချုပ်လာနိုင်ခဲ့ပါတယ်။မဲရဝဲဒေသခံကြေးရွာသား9000ခန့်ဟာလည်းမြန်ကြီးမှုဒေသဘက်ကိုစစ်ဘေးသိမ်းရှောင်နေရပါတယ်။လက်ရှိတန်လွင်မြို့ချောင်းတစ်လျှောက်မှာရှိနေတဲ့ဖလော်တဲသီကူခီရင်းမာပင်ဘောတရော်တက်မွဲတောင်ကြားကလောတဲ့ထပတဲထယုံမောထအစရှိတဲ့ကြွေရသားတွေကိုမြန်ကြီးငူဒေတာကိုပြောင်းရွှေ့ခိုင်းနေတဲ့အနေအထားကြောင့်ဟတ်ကြီးရေကာရာစီမံကိန်းနဲ့ဆက်နွယ်မှုရှိနိုင်တယ်လို့လဲ KNU ကရင်မျိုးသားစီယုံသွက်ဖက်သွေးမှုတဲ့ဘသူစိုးသောဒီဘွဲကဆိုပါတယ
်အခုလက်ရှိတိုင်းစံရမြေကျော်ဘက်မှာစခန်းကြီးကကလောတဲတို့ချစ်ချစ်ခီတို့ အဲ့ဒီမှာတချို့တိုက်ပွဲဖြစ်စဉ်ကာလတုန်းကလည်းရှစ်ပြောင်းခဲ့ပြီးပြီအခု level ရှစ်ပြောင်းနေသေးဖြစ်နေတယ်အဲ့ဒါလိုမျိုးရှစ်ပြောင်းနေတဲ့ဆိုတော့ကအလိုလျောက်နဲ့တကယ်လို့စစ်ထပ်ပြည့်မယ်ဆိုရင်လည်းလူတို့မရှိတဲ့အတွက်ပို့ပြီးတော့ဖြစ်နိုင်စေအကြောင်းပို့လို့ကူပါတယ်မြေချောင်းအင်းရန်ဆောက်ရှောက်တဲ့အဖွဲ့ကရဲ့သဘောထားအမြင်တော့အခုအမြင်ပဲဖြစ်မှာပေါ့နော်ဒါပေမဲ့လို့ကျွန်တော်တို့ဒီမှာပြီးခဲ့တဲ့နှစ်ပတ်အတွင်းမှာအဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်တော့တကယ်လို့အစီအစဉ်လာရှိရှိမယ်ဆိုရင်တော့ပတ်သက်နိုင်ပါတယ
်ရေရှည်တည်တံ့ခံရတဲ့ငင်းချမ်းရေမရရှိသေးရင်ကရင်ပြည်နယ်တွင်ရေကသာပါဝင်အကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေကိုကန့်ကွက်သွားဖို့ KNU ဗဟိုလူမှုဆောင်ကော်မတီကနေသဘောတူဆုံးဖြတ်ချက်တွေရှိနေတယ်လို့လည်းသူကဆိုပါတယ်ပြီးကြတဲ့ဩဂုတ်လ12ရက်နေ့မှာတန်လွင်မြစ်ပေါ်ရေအားလှည့်စစ်ရေကသာစီမံကိန်းတည်ဆောက်ဖို့မြန်မာလက်စစ်သားဝန်ကြီးဌာနကနေထုတ်ပြန်ကြေညာခဲ့ပြီးစက်တင်ဘာလဇာမဟတ်ကြီးရေကသာတည်ဆောက်မဲ့ဒေသကိုတပ်မတော်ကနေထိန်းချုပ်လာတဲ့ပုံမှာစီမံကိန်းလှုပ်ဆောင်ဖို့အစပြုတဲ့လှုပ်ရလို့လည်းကရင်မြစ်ချောင်းစောက်ကြီးရေးကွန်ရက်ဖွဲ့ကနေယုံကြည်ထားပါတယ်ဟာကြီးရကရာတိဆောက်မယ်ဆိုရင်ကရင်ပြည်နယ်နဲ့မွန်ပြည်နယ်ဒေသခံတွေအတွက်ထိခိုက်လာနိုင်တယ်လို့ကရင်မြစ်ချောင်းစောက်ကြီးရေးကွန်ရက်တာဝန်ခံစောလာဘိုးကအခုလိုဆက်ပြောပါတယ်
ဒီမှာရှိတဲ့ဖက်ကြီးကြီးရဲ့ကလုံးကတော့အနေချမ်းကြီးကျွန်တော်နေတော့ကျွန်တော်တို့ဖက်ကြီးကြီးတွေကဖက်ကြီးကြီးမှထိခိုက်လာတယ်ကရင်ကြီးစီကနေတော့ရှိရင်ပြည်နယ်ကြီးဒီကနေကျွန်တော်တို့ဒီကိုပြန်ပြောင်းလာတယ်ကျွန်တော်ဒီကြိုးရေးတုံ့ဆုံးမှုဖြစ်မယ်ဗျာဒီကရာပေါ့ဆိုရင်ညှို့တော့ဒီလောက်ဒီနေရာအများကြီးဖြစ်သွားမယ
်ဒီကရာတိဆောက်မယ်ဆိုရင်ဒေသတွင်းရေချိုဆုံးရှုံးမှုစိုက်ပျိုးမြေပျက်စီးမှုဒေသတွင်းယူလွန်မှုတန်လွင်မြေဆက်ပိုင်းဖာပုံမြို့နယ်မှာငလင်ကျော်ရှိနေလို့ငလင်တန်းအန္တရာယ်ကြုံမှာကရေကရာပြိုကျခြင်းမြစ်ဝမ်းပြိုကျခြင်းတို့ကြောင့်လေယာဉ်တက်တော့ပါဝင်တိရခန့်အများပြားထိခိုက်လာနိုင်တယ်လို့စောတာဘိုးကဆိုပါတယ်။လက်ရှိမြမတောင်မတော်နဲ့နယ်ခြားသောတပ်တို့ထိန်းချုပ်ထားတဲ့မဲဒဝေါနဲ့ဆက်ဆက်ရာဒေသဟာ KNU ကရင်မျိုးရာစည်းရုံးရဲ့ထိန်းချုပ်နယ်မြေဖြစ်ပေမဲ့လတ်တလောတိုက်ပွဲတွေထဲမှာပါဝင်ပတ်သက်တာမျိုးတော့မရှိသေးပါဘူး။KNU နေနဲ့ကတော့၎င်းတို့ထိန်းချုပ်နယ်မြေတဲ့စစ်စင်ရေးရဝင်ရောက်တဲ့လုပ်ရဟာတနင်္ဂနွေလို့အပြစ်ခတ်ရစေးရေးသဘောတူညီမှုစာချုပ်ကိုဖောက်ပြတာဖြစ်လို့ NCU ကိုထိခတ်လာနိုင်တယ်လို့ KNU တွဲဖက်သွင်းမှုတဲ့ပတူစောသောတီဘွဲကပြောပါတယ်
စစ်စင်ရေးတဲ့ဘွဲရှိနေတဲ့အချင်းချင်းလေးကိုတော့ကျွန်တော်တို့ကတွေ့ရှိနေရတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီဘက်ကအစိုးရအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ကညှိနှိုင်းရမယ့်သဘောတော့ရှိတယ်အကယ်၍သာညှိနှိုင်းလို့ဒါတွေကတကယ်လို့မပြေဘူးဆိုလို့ရှိရင်တော့ NCA ကိုတစုံတရာအားဖြင့်ထိခိုက်လာစေအကြောင်းရှိပါတယ်
ဒီခင်သမရဦးသိန်းစိန်လက်ထက်ကဟာကြီးရေကရာစီမံကိန်းကိုထိုင်းနိုင်ငံကုမ္ပဏီတွေနဲ့ဆောက်လုပ်ဖို့သဘောတူလက်မှတ်ရေးသူထားပြီးစီမံကိန်းကရရှိလာတဲ့လက်စစ်သားအားတွေကိုထိုင်းနိုင်ငံကိုတင်ပို့ရောင်းချသွားမှာဖြစ်ပါတယ်။ဒီခင်သမရဆိုရလက်ထက်ကတန်လွင်မြစ်ပေါ်ရေကရာစီမံကိန်းရတည်ဆောက်ဖို့ရာထားတဲ့စီမံကိန်း6ခုရှိပြီးရှမ်းပြည်နယ်မှာ4ခု၊ကယားပြည်နယ်မှာ2ခု၊ကရင်ပြည်နယ်မှာဟာကြီးရေကရာလည်းပါဝင်ပါတယ်။အလတီအစိုးရတဲ့လက်ထက်မှာတန်လွင်မြစ်ပေါ်ရေကရာစီမံကိန်းအစပြုလှုပ်ဆောင်မဲ့လုပ်ရပုံမှာတိုင်းဒေသဖွဲ့တွေနဲ့ပူးပေါင်းထားတဲ့တန်လွင်ထိန်းသိမ်းရေးကွန်ရက်ဖွဲ့တွေကလည်းရေကရာစီမံကိန်းကိုကန့်ကွက်ထားကြသလိုကရင်မြစ်ချောင်းစောက်ကြီးရေးကွန်ရက်ဖွဲ့ကလည်းကန့်ကွက်ကြောင်းမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဤပါကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကျွမ်းကျင်ရာခန္ဓာအသီးသီးကနေတတတအားပါဝင်အားဖြည့်ပေးတင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလေသမားရေးနဲ့ဤပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကိုလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရောက်ကျွမ်းကျင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့တင့်မတင့်အကြံပေးလိုပါသလားဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးကြိုတင်အကြောင်းကြားထားနိုင်ကြပါတယ်။
တော်တော်ရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရရှင်။အခုတခါအရှိတောင်အာရှကဇီကာဗိုင်းရပ်စ်ပိုးအန္တရာယ်ကိုဆက်ပြောပြပါမယ်။အမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကဇီကာဗိုင်းရပ်စ်ကူးစက်ခံနိုင်ဖို့အန္တရာယ်ရှိတဲ့အတွက်နှိုးဆော်ချက်ထုတ်ပြန်လိုက်တဲ့ရှေ့တောင်အာရှနိုင်ငံပေါင်း17နိုင်ငံမှာမြန်မာနိုင်ငံလည်းပါဝင်လာပါတယ်။မြန်မာနိုင်ငံအနေနဲ့ချင်းမိုင်သို့နယ်စပ်ဒေသမျိုးမှာဇီကာဗိုင်းရပ်စ်ပိုးတွေ့ရှိဘူးတာကြောင့်နယ်စပ်ဖြတ်ကျော်သွားလာမှုတွေမှာယောဂါပိုးတွေ့ရှိပြီးနိုင်ငံတွေကနေပြန်လာတဲ့သူတွေစီကနေကူးစက်နိုင်တဲ့အတွက်ဇီကာဗိုင်းရပ်စ်ကကွယ်နှိမ်နင်းရေးကိုဦးစားပေးလုပ်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါရယ်။ပြည်စုံကတော့ VOA သတင်းတော်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့ပါ။ဇီကာယောဂါကူးစက်ခံနိုင်ရတဲ့အန္တရာယ်ရှိနေတဲ့အတွက်အမေရိကန်ယောဂါထိန်းချုပ်ရေးဌာန CDC က လို့ဆိုချက်ထုတ်ပြန်လိုက်တဲ့အရှိတော်အဆက်နိုင်ငံစစ်တပ်နိုင်ငံအထက်မြန်မာနိုင်ငံပါဝင်လာပါတယ်။ဇီကာပိုင်းရဲ့စကူးစစ်ခရရနိုင်တဲ့အလားအလာရှိတဲ့မြန်မာနိုင်ငံမှာခီးသွားတဲ့အတွက်ဘယ်အတိုင်းအတာအထိအနေရရှိနိုင်တယ်လဲဆိုတာမသိနိုင်ပေမဲ့လည်းရောဂါကူးစက်မှုအသစ်တွေဖြစ်ပေါ်နေတဲ့တခြားဒေသတွေထက်တော့လျှော့ပါနိုင်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါသေးတယ်။မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့ယောဂပိုကာဝယ်နေနေရေးတွေကိုဦးစားပေးဆောင်ရွက်နေတယ်လို့ညွှန်ကြားရေးမှူးချုပ်ဒေါက်တာဆိုးလင်ငင်းကပြောပါတယ
် risk ကတော့ရှိပါတယ်ဘာလို့ဆိုတော့အခုကကျွန်တော်တို့ကဟိုဗက်တာရှိနေတာပါနော်ဒီယောဂပိုတဲဆောင်နဲ့ချင်းရရှိနေတယ်နောက်ကျွန်တော်တို့နေစားမှလည်းပဲဦးနာလို့ကျွန်တော်တို့ချင်းမိုင်ဘက်မှလည်းပဲဒီယောဂပိုကရှိတယ်ဆိုတော့ဒီ cross border တွေမှလည်းပဲဟိုယောဂပိုဝင်ရောက်နိုင်တဲ့အနေအထားရှိတယ်နောက် international flight တွေလည်းကျွန်တော်တို့ကပေါ်ပြီးတော့များလာတဲ့ affected countries ကနေတော့ပြန်လာတဲ့ဒီခီးသည်တွေကလည်းပဲရှိနေတယ်ဆိုတော့ကျွန်တော်ဟို risk country အနေနဲ့ကတော့ရှိနေတယ်ဒါကြောင့်လည်းပဲကျွန်တော်ကဒီဟာ Zika virus ကကွယ်နှိမ်နေတယ်ကျွန်တော်ဦးစားပေးအနေနဲ့တောင်းရနေတာ
Zika virus ကစကူးစက်ခံရတဲ့အဓိကလက္ခဏာတွေဟာဖျားတာအရေပြားမှာအနီးဆက်ထွက်တာမျက်စိနာတာခေါင်းကိုက်တာကျွတ်သားနဲ့အဆစ်တွေနာကျင်တာဖြစ်တဲ့ကြောင့်လည်းရောဂါဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်ကိုယ်ဝန်ဆောင်မိခင်တွေဟာအုံနောက်သိငယ်တဲ့ကလေးငယ်တွေငွေဖွားလာနိုင်ကြောင်းကျမရင်းနဲ့အားကစားဝန်ကြီးဌာနကနေစင်တို့အစိုးရပိုင်သတင်းစာတွေကတစ်ဆင့်သတိပေးထုတ်ပြန်ထားပါတယ်မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံရဲ့အင်းကြီးချင်းထိုင်းနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတချို့မှာဇီကာဗိုင်းရပること Zika virus ပိုးကူးစက်ပြန့်နှံ့မှုသတင်းတွေထွက်ပေါ်လာပြီးနောက်မှာပဲဇီကာဗိုင်းရပ်စ်ပိုးရှိတယ်လို့တနင်္လာရှိသူ90ဦးကိုစစ်ဆေးခဲ့ပေမဲ့လည်းအခုချိန်ထိတော့ရောဂါပိုးရှိသူမတွေ့ရှိသေးဘူးလို့ဒေါက်တာဆိုးလင်းကြီးကပြောပါရယ
်မွေးတဲ့ကလေးတွေမှလည်းပဲဒီလိုဥကောင်းသေးတဲ့ကလေးတွေပါဒီမွေးလာခဲ့လို့ချင်းကျွန်တော်တို့ကြီးချက်ချင်းသတင်းပို့တယ်ပို့ပြီးတော့ဒီဟာကိုလည်းပဲကျွန်တော်တို့စစ်ဆေးတာပေါ့နော်အခုဆိုလို့ချင်းကျွန်တော်တို့ကဒီတနင်္လာလူနာ90လောက်တော့စစ်သွားစစ်ပြီးသွားပြီလော်ရော့တဲ့ဒီတနင်္လာလူနာမရှိဘူး
ဒါပေမဲ့လည်းအထူးရီယောဂကုဆရာဝန်တူဦးဖြစ်တဲ့ရန်ကုန်မြို့ကဒေါက်တာမြင့်ဦးကတော့မြန်မာနိုင်ငံအနေနဲ့ဇီကာယောဂကာကွယ်ရေးအစီအမံတွေလှုပ်ဆောင်နေတာမှာပေမဲ့လည်းလုံလုံလောက်လောက်တားဆီးနိုင်ဖို့ကတော့မလွယ်သေးဘူးလို့မြင်ပါတယ်
။ CDC ဆိုတာတကဘာလုံးနဲ့လည်းဆိုင်နေပါတော့နော်။ယောဂတားဆီးရေးနဲ့ကာကွယ်ရေးထိန်းသိမ်းရေးဗဟုသဌာနကိုအဲ့တော့ဗမာပြည်ကိုသူတို့အလတ်လုပ်ထားတယ်ပေါ့နော်။အဲ့တော့ဗမာပြည်မှာလုပ်နေကြတွေကတော့သူ့ရဲ့ဥစ္စာတနာနဲ့နိုင်တဲ့လောက်ကျွန်တော်လုပ်တာ။သူတို့တဲ့ကြောင့်တရားရုံးနှုံးပြီးတော့မကာကွယ်နိုင်ဘူးလို့တော့ကျွန်တော်ယူနေတယ်။
ချင်ကိုင်ရကအဓိကကူးစက်လေးရှိတဲ့ဇီကာဗိုင်းရပ်စ်အန္တရာယ်နဲ့ပတ်သက်ပြီးခရီးသွားတွေသတိထားဖို့အမေရိကန်ယောဂထိန်းချုပ်ရေးဌာန CDC ကနှိုးဆော်ချက်ထုတ်ပြန်လိုက်တဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံအပြင်ထိုင်း၊လာအို၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ဗရူနိုင်း၊ VN အရှေ့တီမောနဲ့တီမောတိုက်နိုင်ငံတွေပါဝင်ကြပါတယ်။အရှေ့တောင်အာရှနိုင်ငံတွေမှာဇီကာယောဂဟာနှစ်ပေါင်းများစွာကတည်းကရှိနေခဲ့ပြီးနိုင်ငံတော်တော်များများမှာမကြာခဏဖြစ်ပွားလေ့ရှိတဲ့ကြောင်းလဲ CDC ကပြောပါတယ်။အရှိတောင်အာရှနိုင်ငံတော်တော်များများကဒေသခံတွေအနေနဲ့ယောဂကုသမှုတန်ခံနိုင်ရည်ရှိကောင်းရှိနိုင်ပေမဲ့လည်းနိုင်ငံဆက်ကခရီးသွားတွေအနေနဲ့ယောဂတန်ကိုခံနိုင်ရည်ရှိချင်မှရှိနိုင်တဲ့အတွက်သတိထားဖို့လိုတယ်လို့လည်းကြေညာချက်မှာဖော်ပြထားပါဗျ
။ Zika virus အနေနဲ့အကြောင်းကိုကောင်းဆက်ဟင်းတင်ဆက်ထားတာပါ။နောက်မကြခင်မှာတင်ဆက်မယ် VOA ညပယ်မြန်မာဘာသာအစီအစဉ်မှာအမျိုးသမီးကဏ္ဍသုတဆုံတဲ့ American တခွင်ဆရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။VOA ကနေတောက်ကြနေညနေခင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ကကြေညာပေးပါမယ်ရှင
်ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကအရက်သားတွေအပေါ်လေကြောင်းတိုက်ခတ်မှုတွေကိုရုရှားနဲ့ဆီးရီးယားအစိုးရရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေဆိုပြီး American သမ္မတ Barack Obama ကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ဂျာမန်ဝန်ကြီးချုပ် Angela Merkel နဲ့ Mr. Obama တို့ကြာရပြီးနေ့ကတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပြီးဆီးရီးယားနိုင်ငံတွင်တိုက်ပွဲတွေရပ်တန့်မှုနဲ့လူမှုကူညီရေးပစ္စည်းတွေဝင်ရောက်ပေးပို့ခွင့်ပြုဖို့ရုရှားနဲ့ Assad အစိုးရမှအထူးတာဝန်ရှိတယ်ဆိုတာခေါင်းဆောင်နှစ်ဦးတို့သဘောတူညီခဲ့ကြတယ်လို့အင်ဂျီရောကပြောပါတယ်အလက်ပိုမြို့အရှေ့ပိုင်းကသဘုံတွေကိုရုရှားကဆက်ပြီးဘုံကျဲတက်ခတ်နေတာကြောင့်ရုရှားနဲ့တန်တမာရေးနေလန့်အရာပြောဆိုဆွေးနွေးမှုတွေရပ်သွားတော့မယ့်အနေအထားရောက်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကအစောပိုင်းမှာပြောသွားပါတယ်ဆူဒါန်နိုင်ငံမှာအစိုးရကဓာတ်ရုပ်လက်နက်တွေတုံးခဲတာကြောင့်ယောဂဝေဒနာခံစားခဲ့ရတယ်လို့နေရက်ထွက်ပြေးဆွန့်ခွာသူတွေကဆွဆွဲထားတာကိုဆူဒါန်တရားရေးဝန်ကြီးကငြင်းဆန်လိုက်ပါတယ်။နိုင်ငံအနောက်ပိုင်းဒက်ဖာပြည်နယ်ဂျဘယ်မာရာတောင်ပေါ်ဒေသကရွှေပြောင်းဒုက္ခသည်တွေအနေနဲ့အရေးပြားမှာအဖူအပိနဲ့အနီးကွက်တွေထွက်တာအရေးပြားကွာကြတာမျက်စိကန်းသွားတာအပါအဝင်မျက်လုံးယောဂါတွေတွေးအန်တာဝမ်းလျှော်တာနဲ့ပြင်းထန်တဲ့အသက်ရှူလမ်းကြောင်းယောဂါတွေခံစားခဲ့ရတယ်လို့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့ Amnesty International ကမနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဒီယောဂလက္ခဏာတွေကိုဇန်နဝါရီလအစောပိုင်းကနေခံစားခဲ့ရတာဖြစ်ပြီးဒီတရားလက္ခဏာတွေဟာဆူဒန်အစိုးရတုံးခဲ့တဲ့ဓာတ်ရုပ်လက်နက်တွေကြောင့်ဖြစ်တယ်လို့ AI ကဆွဆွဲလိုက်ပါတယ
်။တင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဆူလေမန်ဒါလာဝရီဖြစ်ပါတယ်။ကျွန်မအီတန်စမရှင် VOA American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်ကိုည9:00နာရီနေ့10:00နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ24 kHz 9323ညာနဲ့လိုင်းဒိုမီတာ57 kHz 585တို့ကနေဓာတ်ရိုက်ဖမ်းဆင်ဖမ်းယူနိုင်ပါတယ်ရှင်။တော်တာရှင်ပေါ့ကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.